ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတောင်းရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောင်းရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတောင်းရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ရွေးဖွဲသူဖွဲသားအားလုံးတက်ရှိကြမှာကြပါစေကျွန်တော်လှမောင်သိန်းကနေအမြဲဆုတောင်းမြတ်တာပို့ပေးနေပါတယ်မြမပြည်ကြီးလက်အမြဲဆုံးငြိမ်းချမ်းပါစေလို့ဆုလာတဲ့သွားရှင်ကုလှမောင်က
VOA အပါအဝင်ပြပသတင်းဌာနတွေအပြင်အမှန်တရားပဲရပ်တည်ပေးနေတဲ့သတင်းဌာနတချို့ရှိနေလို့လဲကျွန်တော်တို့မြမပြည်သူလူထု90ရာခိုင်နှုန်းကညံပွင့်နားရှင်းကုန်ကြတယ်ဗက်မလိုက်သတင်းသမားတွေရဲ့ကျေးဇူးကြောင့်သာဖြစ်ပါတယ်အထူးကျေးဇူးတင်ပါကြောင်းခင်ဗျာအမေစုကျမ်းမာလို့အမြန်လွတ်မြောက်ပါစေ
။နောက်ချိန်မှဆိုတဲ့တော်ရှင်ကတော့ VOA Bemis ကိုအမြဲတမ်းအားပေးလျက်ရှိပြီးတော့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနဲ့ကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။သူကရက်ဆွဲအချိန်လေးထည့်ပေးဖို့တောင်းဆိုပါရစေတဲ့။ဟုတ်ကဲ့ပါရှင်။ဒီတော်ရှင်ပြောလို့ကျမတို့သတင်းတွေကြေညာတဲ့အခါမှာရက်ဆွဲထည့်ထားပေးပါရနော်။ထည့်မထားပေးတာတွေ့ရင်လည်းပြောစီခြင်းပါတယ်ပြင်ဆင်ပေးပါမယ်ရှင်။စောအေရာဆိုတဲ့တော်ရရှင်ရေးလာတဲ့စာကိုလည်းဆက်ပြီးဖော်ပြပေးကြပါလိမ့်ရှင်
။ကျေးဇူးပါ။ကျွန်တော်စာပို့လိုက်တာအခုစာပြန်အကြောင်းကြားပေးတာကျေးဇူးပါ VOA ။ကျွန်တော်ကိုဖုန်းနံပါပို့ခိုင်းတာဖုန်းပြောရင်လုံခြုံမှုမရှိလို့စိုးရင်လို့ပါ။အချိန်လေးကတဖြည်းဖြည်းဆိုးလာနေပါတယ်။ကျွန်တော်သတင်းသမားမဟုတ်ပါဘူး။ဒါပေမဲ့ပြည်သူတယောက်အနေနဲ့တစ်ဖက်တစ်လမ်းကသတင်းပို့ခြင်းလို့ပါ။မြန်မာပြည်သူပြည်သားတွေဟာ VOA နဲ့ပြပသတင်းဌာနတွေကိုတော့လိုက်တောင်ပေးခွင့်မရှိတဲ့ကန့်သတ်ခံတွေပါ။စာကလည်းမတက်ခဲလို့အရာရာနောက်ကျပါလေစစ်ဆူရကနောင်လာမဲ့အနာကက်ကလေးတွေအတွက်တော့ဆူညောက်ခလုတ်ပါပဲ
ဟုတ်ကဲ့စာရေးတာကျေးဇူးတင်ပါတယ်ရှင်စာရေးကိုကျွန်မမြန်မာပြည်ကပေးစာများအစီအစဉ်ကနေတင်းငွေနေတိုင်းအခွင့်အသင့်တယ်လို့ဖော်ပြပေးနေပါရဲ့နော်ဘေကင်ကျမ်းမာပါစေလို့ဆုတောင်းပေးချင်ပါတယ်တော်ရှင်ရဲ့ VOA ကိုရေးလာတဲ့စာရည်ထဲမှာနေ့စဉ်ကျင့်လည်ရပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေမိကုန်နေရေးလာကြတာတွေရှိပါရဲ့နော်။ရာဇဝတ်ကြီးပေါ်မှာ905ကကြီရာပြည်ထောင်ကြခံနေရတဲ့အကျဉ်းသားအကျဉ်းသူ2000ကျော်ကိုမေလ3ရက်နေ့မှာစစ်ကောင်စီကပြန်ပြီးတော့လွတ်ပေးလိုက်ပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးခြင်းပါတယ်။တော်ရှင်အောင်ပဒန်းဖြစ်ပါလေ
မင်္ဂလာပါ VOA ကျွန်တော်ကအောင်ပဒန်းပါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကျန်းမာကြပါစီလို့အရင်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်မေလ3ရက်နေ့ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာနဲ့ပတ်သက်ပြီးကျွန်တော်မြင်လာလေးပြောချင်လို့ပါဗျာနိုင်ငံရေးအကျဉ်းသားများလွတ်မြောက်လာတာကိုတော့မိသားစုတွေနဲ့ထပ်တူဝမ်းသာပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကတရုတ်နိုင်ငံသားရဲ့ဝင်ကြီးချုပ်လည်းမဟုတ်ပါဘူးကုလအတွေ့ရင်မှုရဲ့အထူးကိုယ်စားလှယ်နိုလင်းဟေစာချုပ်လည်းမဟုတ်ပါဘူးအာဆီယံရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူး EU နဲ့ US တို့ရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူးတစုံလာပြီးကြောင့်လည်းမဟုတ်ပါဘူးစစ်ကောင်စီသဘောထားကောင်းလို့လည်းမဟုတ်ပါဘူးအဓိကအကြောင်းရင်းကကုန်စည်နှုန်းအရန်ကြီးလာလို့ပါထောင်ထဲမှာကျွေးမထားနိုင်တော့လို့ပါအဲ့ဒါလို့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်လို့စစ်ကောင်စီကိုကျေးဇူးတင်မယ်လို့မထင်လိုက်ပါနဲ့ဝေးသေးဒါတွေကသူတို့လုံနေကြကလေးကွက်တွေပါမြန်မာပြည်ကြီးမြန်မြန်ငြိမ်းချမ်းပါစေဗျာကျေးဇူးတင်ပါတယ်
စစ်ကောင်စီကတော့ဒီမေလ3ရက်နေ့မှာကြာရောက်တဲ့မြန်မာပြည်ကရင်ရကဆုံလားပြည်နယ်ဗုဒ္ဓနေ့အထိမ်းအမှတ်ဖြစ်တဲ့အခုလိုမျိုးလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တာလို့ပြောထားပါတယ်။ဒီတော့ရှင်ပြောသလိုမြန်မာနိုင်ငံမှာကုန်စည်နှုန်းတွေအထူးကြီးမြင့်နေတာတော့လည်းမှန်ပါရဲ့နော်။ဒီကုန်စည်နှုန်းတွေကြီးမြင့်တာကမြန်မာလူထုတော်တော်များများနဲ့နေစဉ်တွေးကြုံခန်းစားနေရတာဖြစ်ပါလိမ့်ရှင်။ခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါလေမြန်မာနိုင်ငံမှာအလုတ်လျှောက်ရတာတချို့နယ်မြေတွေကသူတွေအလုတ်ရဖို့လုံးလုံးအခွင့်အလမ်းမရှိပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါလေတော်ရရှင်စီသူထွန်းဖြစ်ပါလေ
ကုမ္ပဏီတိုင်းလိုလိုငါးမျိုးဆောင်ဆိုလို့ရှိရင်အင်တာဗျူးတော့မှမခေါ်ပါဘူးကျွန်တော်ဆိုလို့ရှိရင်လေးလာရှိပြီအလုတ်တွေလျှောက်နေတာကုမ္ပဏီကြီးတခုဆိုရင်အင်တာဗျူးဖြည့်တယ်ဒုတိယအင်တာဗျူးလာဖို့ထပ်ချင်းပြီးတော့ညကျဖုန်းနဲ့အစည်းအဝေးရှိလို့အင်တာဗျူးရက်ပြန်ပြောမယ်ဆိုပြီးတော့အခုထိပြန်ကိုမဆက်သွယ်ပါဘူးအင်တာဗျူးချိန်မှာခေါ်ရင်လဲဘာလုပ်ခဲ့လဲဆိုတာဒက်မီတာမျိုးတွေရှိပါတယ် ကျွန်တော်တို့ဒီတိုင်းကအများဆုံးပါပဲတော်လိုင်းကြီးလှုပ်ရပြီးတော့ဘွိုက်ကောက်လှုပ်ခံနေရတာအိမ်မဲပြန်ရတော့မလားတော့မှစဉ်းစားမိပါတယ
်စစ်ကောင်စီတပ်တွေအထူးပြစ်မှတ်ထားတိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့အညာရက်တွေဖြစ်တဲ့အမှတ်ပုံနဲ့အမှန်ငါးမြင်းဆောင်နဲ့စတဲ့ဒေသတွေကဆိုရင်အလို့ရှာလို့တော့မရပါဘူးလို့ဒီတော်ရရှင်သူရဲ့အတွေ့အကြုံကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြောက်ရီကရေးလာတဲ့သရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးစီမှာလေသရရှင်အောင်ဟင်းဖြစ်ပြီးတော့သူတို့မြောက်ရီမှာနိုင်ငံကူးလက်မှတ်လျှောက်ထားတာတော်တော်ကြာလာခဲ့ပါပြီအခုဒီဘာမှတုံ့ပြန်မှုမရသေးပါဘူးဆိုတော့အခုလိုရေးလာပါတယ
်ကျွန်တော်မြောက်ရီမှာပတ်စု17ပိုင်းကသွားလို့တာဆလစ်ကင်ဆောင်ပြီးတော့ထုတ်ပေးမဲ့နေ့ကိုစောင့်နေကြတာအခုဆိုလေးလပိုင်းအကုန်ကိုရောက်လာခဲ့ပါပြီရန်ကုန်ရုံးကိုသွားမေးတော့လည်းမထုတ်ပေးသေးဘူးမသိဘူးအမျိုးမျိုးပြောကြပါတယ်ကျွန်တော်တို့ဘဝတူတွေအများကြီးမျောလင့်ချက်ပျောက်နေရပါတယ်။ကြက်လျှောက်လို့လည်းမရဘာမှလုံးမရဖြစ်နေတာကိုဂျားတွေကလူလိန်တွေကလည်းအမျိုးမျိုးဖုံဖုံကွက်ဆင်ပြီးတော့လိန်နေကြပါသေးတယ်။အောက်ခြေမှာအမျိုးမျိုးအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီကြောင်းအောင်နဲ့ပတ်သက်ပြီးတော့နေပြည်တော်ကိုလည်းစာရီတင်ထားကြပါတယ်။ကုန်းကြစိတ်တွေသာတိုးတိုးလာပြီးဘာမှမထူဖြစ်နေလို့လူကြီးမင်းတို့ကနေတဆင့်ပြောဖို့ကြိုးစားတာပါ။မြန်မာနိုင်ငံမှာရှိနေတဲ့လူတိုင်းဟာနေရာအမျိုးမျိုးကနေပုံစံမတူညီတဲ့စိတ်ဒုက္ခကိုယ်စီနဲ့နေစဉ်ရင်ဆိုင်ဖြတ်သန်းနေကြပါတယ်။ကျေးဇူးပြုပြီးအကြောင်းမှန်တစ်ခုပေါ်ပေါက်အောင်ကူညီပေးဖို့မြဝတီဆလစ်သမားအလုံးကိုစားတောင်းဆိုအပ်ပါတယ်ဗျာ။ကျေးဇူးပါ
။ဟုတ်ကဲ့ပါဒီလိုမျိုးပါဆုပ်လျှောက်ထားပြီးတော့မရပါဘူးဆိုတော့မြဝတီကအစာရေလာတာသူတယောက်တည်းမဟုတ်ပါဘူးနော်။အလို့စားရကျမတို့ Messenger မှာတော်တော်များများရှိပါတယ်။အခုတစောင်းကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်နေတယ်မှာနောက်ထပ်သောရရှင်တယောက်ကတော့ရန်ကုန်တိုင်းကဖြစ်ပါတယ်။သူကတော့လမ်းပေးမီးတိုင်မီးပြန်နေလို့ပြင်ပေးဖို့ EPC ကိုဆက်သွယ်အကြောင်းကြားခဲ့ပါတယ်
။မရန်ကုန်ခွဲစံအင်းစိန်လမ်းမကြီးပေါ်ကလမ်းမီးတွေကမတ်လကလေးကပြတ်နေတာဒီကနေ့အထိပါပဲ။တခိုးတွေလည်းမီးပြတ်နေတာကိုအခွင့်ကောင်းယူပြီးစပိန်တွေဘေးရွက်ဆိုင်ကယ်တွေနဲ့အဖွဲလိုက်ဒါမှမဟုတ်ဦးချင်းတယောက်ချင်းပါခိုးယူတောင်းကြနေလို့မရန်ကုန်မြို့နယ် EPC အရေးပေါ်ဌာနကို3ချိန်4ချိန်လောက်အကြောင်းကြားတာလည်းမရပါဘူး။လာလည်းမပြင်းအကြောင်းကြားတာကိုတောင်းကိုယ်တိုင်ဝယ်တက်ဖို့ပြောပါတယ်။ခစ်ပြက်စီးပွားရေးပြက်အခက်ခဲဖြစ်နေတာကြောင့်မီးလုံးလည်းဝယ်မတက်နိုင်ဘူးလို့ပြန်ပြောတော့ဒါဆိုနောက်ကိုမီးပြက်တာတွေကိုအကြောင်းမကြားပါနဲ့လို့မချေမငံပြန်ပြောပါတယ်။ဒီတော့လဲစစ်အာဏာရှင်ခင်ဗျာမီးပြက်တာကိုခဏခဏအကြောင်းကြားလို့တော်ဝင်ဝတ္တရားနှောက်ရက်တယ်ဆိုတာတရားဆွဲဆိုခံရမလားဆိုပြီးမပြောရတော့ပါဘူ
းအကောင့်တော့မဖော်ပြပါနဲ့ဆိုတော့ဒီတော့ရှင်ဒီ EPC ကိုလမ်းမင်းမီးတိုင်းအကြောင်းဖုံးဆက်ပြောတော့ကိုယ့်ဘက်ကိုဝယ်တက်ဖို့ပြန်ပြောလို့ဒီအကြောင်းလေးကိုအများသိအောင်လို့ဝေမျှလာတာဖြစ်ပါတယ်ရှင်တော့ရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီညဒီမှာရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့သစ်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်ဘောရဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလိုဖီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။က ကျမအေးသနာကြပါ VOE ကိုလည်းစာရေးကြပါအောင်နော်တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်